တရုတ်နိုင်ငံဟူဟန်မြို့နယ်ဒါလီယန်မြို့တွေမှာလူထုကျန်းမာရေးအာမခံစနစ်အပြောင်းအလဲကြောင့်ယာနဲ့ချီတဲ့အငိမ့်စားဝန်တန်းတွေဟာဗုဒ္ဓဟူးနေ့ကဆန္ဒပြခဲ့ကြတယ်လို့မျက်မြင်တွေ့ရှိသူတဦးကပြောဆိုခဲ့တယ်လို့လူမှုကွန်ရက်မှာလည်းဓာတ်ပုံအနေနဲ့တကွဖော်ပြထားတာတွေ့ရပါတယ်တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့ရဲ့ပန်းချံတစ်ခုမှာစူဝေးနေကြတဲ့ဗုဒ္ဓဟူးနေ့ကဆန္ဒပြပွဲဟာတပတ်အတွင်းနှစ်ကြိမ်မြောက်ဖြစ်တဲ့ဆန္ဒပြပွဲပါအငိမ့်စားတွေကိုလှဆင်ပေးတဲ့အထောက်ပံ့တွေကိုရှော့ချလိုက်တဲ့ဆန္ဒပြပွဲဖြစ်ပြီးဆိုရှယ်မီဒီယာကပုံတချို့မှာတော့တာဝန်ရှိသူတွေကဆန္ဒပြသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေတာကိုလည်းတွေ့ရှိရပါတယ်တင်းကြပ်ပြီးငွေကြေးကုန်ကြများတဲ့ကိုဗစ်လုံးဝကင်းစင်ရေးမူဝါဒရဲ့နောက်ဆက်တွဲအဖြစ်ဒေသဆိုင်ရာအဆိုးရွားအတွက်ဗန္ဒာရေးဆိုင်ရာအခက်အခဲတွေကြုံလာပြီးနောက်ပိုင်းမှာ2021ခုနှစ်ကစတင်ကကျန်းမာရေးအာမခံဆိုင်ရာအပြောင်းအလဲလျှော့ချတာကိုတရုတ်အဆိုးရွားဘက်ကတဖြည်းဖြည်းချင်းလှုံ့ဆော်လာကြပါတယ်ခင်ဗျာ